စကိုင်းတိုင်းလေဘရောင်းကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြခဲ့တာကြောင့်ဒီတနက်နဲ့အပြစ်ခံရတဲ့ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကအမှုကိုပိတ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့ပြည်တော်စုတရားလွှတ်တော်ရှိနေချုပ်ယုံအထိစာကျွန်းလာကိုမကြခင်တင်တော့မှဖြစ်ကြောင်းဒီအမှုကိုဆက်ပြီးအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်မိသားစုတွေရဲ့ဆန္ဒအတိုင်းအစိုးရအဆက်ဆက်ကိုပါတရားစွဲဆိုတာတွေလုပ်သွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ် VOA သတင်းနောက်မအေးမာကတင်ပြမှာပ
ါဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းစနေညင်းမြို့နယ်ကလေဘရောင်းတောင်ကျေးနီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံသွားခဲ့တာပါဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှင်းနေများအခုညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်အရအမှုကိုပိတ်သိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကနေစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလာမယ့်အပတ်မှာတော့ပြည်တော်စုတရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချော်လွှာပေးဖို့သွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောပါတယ
်ဒီအမှုက12ရက်ရှင်းလာ2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုမှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်သူကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့မိရဲ့ခါမှာဒီရင်းမပင်ခရိုင်ရဲမှုနဲ့ခရိုင်ဥရိရာရှိတို့ရဲ့ခွင့်ပြုချက်အရပိတ်သိမ်းနေလို့နောက်ရောက်လာတဲ့ချက်ခံမှုအပြစ်ဒူရဲမှုဥကြုံညီသိမ်းရတယ်လို့ပြောပြတယ်ဒီရန်ပေါ်ဥပိုင်ကုန်ပြည်တဲ့ကနေပြီးတော့လူငယ်ရေးဝန်ထမ်းတွေကဖြစ်တယ်ဒီတဲ့တန်းကြောင့်ဒီတဲ့စနတ်တန်းကြောင့်ဒေါ်ဆောင်ကြီးပြည်ဆုံးမှဖြစ်တယ်။အောက်ပြည်မှာကတိကျတဲ့အဆုံးချက်တွေကိုအုတ်ချွေးပိုင်းဆိုင်ရာရဲစခန်းတွေကဆောင်ရွက်ပေးနေခြင်းမရှိဘူး။နောက်တရားရုံးတဲ့ခါလဲတရားရုံးဘက်ကညီတို့လက်ခံဆောင်ရွက်ပေးခြင်းမရှိဘူး။ဒါပေမဲ့တရားရုံးဘက်ဆိုင်ကတော့အင်ကွက်စုံစမ်းစစ်ဆေးမှုပေါ်လေ။ဒီမိတွေကလည်းပတ်သက်ပြီးစုံစမ်းစစ်ဆေးမှုဖွင့်တဲ့အခါမှာခြားလိုက်တဲ့အမိန့်ကိုပြင်မယ်တခုရတယ်။အဲဒီပေါ်မှာအခြေပြုကျွန်တော်တို့ကဒီလိုမျိုးတရားလွတ်တော်ကကျွန်တော်မိတ်ဆက်ခံခြင်းဖြစ်တယ်
ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့တရားစွဲဆိုခံနိုင်ရသူတွေဟာရဲအနာပိုင်းနေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တာကြောင့်ဒီအမှုကိုကိုင်တွယ်ဖြေရှင်းတာမျိုးတွေကိုဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်အခုလိုမျိုးပြည်တော်စုတရားလွတ်တော်ရှေ့နေချုပ်ရုံးကိုစာချုပ်လာပေးဖို့အတွက်စီစဉ်ခဲ့ကြတာလို့လည်းဆိုပါတယ်အဲ့ဒီအခြေအနေကနေဘာမှဆက်ပြီးတော့မထူလာဘူးဆိုရင်တော့နစ်နာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေကူညီသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်ဒါအမြင့်ဆုံးတရားရုံးတက်လို့အမြင့်ဆုံးတရားရုံးကထူးခြားချက်မရှိဘာဆက်လုပ်နိုင်လဲဟုတ်ကော်မရှင်နာရဲ့အစီရင်ခံစာအရဆိုရင်ဒီမျိုးလူမတရားသိမ်းနေဆိုတော့ပေါ့ပေါ့တယ်တချို့ကျော်ကြီးရွယ်ချို့ကျော်ကြီးမျိုးရွယ်လူရှိနေဆိုတော့ပေါ့ပေါ့တယ်နောက်တစ်ခါကျပွင့်လင်းမြင်သာမှုမရှိဘူးဆိုတော့ပေါ့ပေါ့တယ်အဲ့ဒီတွေညနာတယ်ဆိုလို့ရှိရင်ညနာသူအနေနဲ့အစိုးရပေါ်မှာတရားဆွဲဆိုဖို့ပဲရှိမယ်အစိုးရဆိုတာလဲဘယ်အစိုးရဖြစ်စေအစိုးရဆက်ဆက်ကအမွေဆက်ခံလာတဲ့ပြည်ထရတီဖြစ်တဲ့အတွက်ကြောင့်နောက်ဆုံးအစိုးရမှလည်းတာဝန်ရှိနေတယ
်ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့Amnesty International လူ့ခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လေဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာတွေ၊နေရာဆုံးရှုံးရတာတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအတွက်လေဘရောင်းတောင်ကျင်းဒီသတ္ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူ့ခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်။